မင်္ဂလာပါရှင် VOA American တိုင်းရဲ့2020ပြည်နှစ် February 9ရက်တောက်ကြနေ့ညနေဘက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19 25အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါ။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမျက်မော်မှာတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုဟာပြည်သူတွေရင်ဆိုင်နေရတဲ့စစ်ပွဲဖြစ်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားလိုက်ပါတယ်။အာရေဗျကျွန်းဆွယ်ဒေသအယ်ကိုက်ဒါအဖွဲ့ခေါင်းဆောင်ကိုအမေရိကန်တို့အဝေးထိန်းဒရုန်းယာဉ်နဲ့တုတ်တင်ခဲ့ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင်
။အခုညနေခင်းဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံထဲကကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုမဖြစ်အောင်ထိန်းသိမ်းကာကွယ်ဆောင်ရွက်မှုတွေအကြောင်းသိထားသမျှပြောပြမှာဖြစ်သလိုထိုင်းနိုင်ငံမှာတော့အဆုတ်ရောင်ရောဂါဖြစ်စေတဲ့ဒီကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးလုပ်ငန်းတွေကိုမြန်မာအပါအဝင်နေဆက်ဒေသတွေမှာအထူးအရှိန်မြှင့်ဆောင်ရွက်နေတဲ့အကြောင်းကိုလည်းသိကြရမှာပါ။တခါရသေးတော်မျိုးနဲ့မေယူမြစ်တလျှောက်ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးတော့ဒဏ်ရာရသူနဲ့ထွက်ပြေးတိမ်းရှောင်နေရတဲ့သူတွေဟာလည်း 3,000 ကျော်လောက်ရှိနေပါပြီ။
အဲစကားနေမှာလေးကြည့်နေတော့အင်ဂျီမှာစနေကြတယ်သူအင်ဂျီမှာဆိုတလာငါးဆောင်တပင်းချင်းမလို့ဒီစားတာ
ရသေးတော်မျိုးနဲ့အမျိုးသားလွတ်တော်အမတ်ဥက္ကမောင်လက်ရဲ့ပြောပြချက်နဲ့အတူနားစင်ကြရဖို့ရှိပါတယ်ရှင်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်သေဆုံးသူအရေအတွက်တနေ့တခြားတိုးနေချိန်မှာယောဂကူးစက်ပြန့်နှံ့မှုဟာပြည်သူတွေရင်ဆိုင်နေရတဲ့စစ်ပွဲဖြစ်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားလိုက်ပါတယ်။ပြည်သူတွေရင်ဆိုင်နေရတဲ့ပိုးကူးစက်ပြန့်နှံ့မှုစစ်ပွဲကိုတားဆီးကာကွယ်နိုင်ဖို့တနိုင်ငံလုံးကအင်းနဲ့အားနဲ့အသေးအချာတင်းတင်းကြပ်ကြပ်ဆောင်ရွက်နေကြတယ်လို့တရုတ်သမ္မတရဲ့အပြောကိုအစိုးရပိုင်းရှင်းဟွာသတင်းနဲ့မှဖော်ပြခဲ့ပါတယ်။ပိုးစတင်ကူးစက်တဲ့ဟူပေနယ်မှာတောက်ကြနေအစောပိုင်းအထိသေဆုံးသူနောက်ထပ်69ယောက်ရှိခဲ့တာမို့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူတရုတ်မှာ630ရှိနေပါပြီ။ပိုးကူးစက်ထားသူကလည်း 2,500 ထပ်တိုးလာတဲ့အတွက်စုစုပေါင်း 3,000 ကျော်သွားပါပြီ။ယောဂကူးစက်ပြန့်နှံ့မှုအထူးအထိပ်ရောက်နေပြီလို့တရုတ်တာဝန်ရှိသူတယောက်ပြောတဲ့အတိုင်းလက်ခံအတည်ပြုဖို့သိတ်ဆော်လွန်းသေးတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါတယ်။23နိုင်ငံထက်မင်းမှလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တယ်လို့အတည်ပြုသူ150လောက်ရှိပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစတင်ပြန့်နှံ့နေဆိုတာသတိပေးဖို့ကြိုးစားခဲ့တဲ့တရုတ်ဆရာဝန်လီဝဲလျန်းကတော့အသက်34နှစ်မှာကွယ်လွန်သွားပါတယ်။ဆရာဝန်လီဟာမဖုံးမမှန်သတင်းတွေကိုအွန်လိုင်းပေါ်မှာဖျက်ပြီးတည်ငြိမ်မှုပြက်ပြားအောင်လုပ်နေတယ်လို့ရဲကဆွဆွဲကသူ့ရဲ့သတိပေးမှုတွေကိုတရုတ်အစိုးရကလည်းလျှစ်လူရှုခဲ့တာဖြစ်ပါတယ်။တဆက်တဲ့သတင်းကတော့တရုတ်ပြည်မကြီးကနေဟောင်ကောင်ကိုဝင်တဲ့ရေလန်းကုန်းလန်းဂိတ်တွေအလုံးနီးပါးကိုဟောင်ကောင်ကပိတ်ထားလိုက်ပါတယ်။ဟောင်ကောင်စိတ်ကမ်းမှာတီးကြားခွဲစောင့်ကြည့်ခန်းနေရတဲ့ဇိမ်ခံတင်မောကြီးပေါ်မှာခီးတဲ့3,600လောက်လဲတောင်းတင်နေကြပါတယ်။ထိုင်ဝမ်ကတော့နိုင်ငံတကာဇိမ်ခံတင်မောအလုံးကိုသူတို့စိတ်ကမ်းမှာကမ်းပေးမကတ်တော့ဘူးလို့ကြေညာထားပါတယ်
။ဂျပန်နိုင်ငံယိုကိုဟာမာကမ်းခြေအနီးမှာတီးတန့်ခွဲပြီးစိုက်ကတ်ထားတဲ့အပျော်စီးတင်မောကြီးပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ50ဦးထပ်ပြီးစမ်းသပ်တွေ့ရှိခဲ့တယ်လို့ဂျပန်တာဝန်ရှိသူတွေကဒီကနေ့တောက်ချာနေမှာပြောလိုက်ပါတယ်။ခီးတဲ့ပေါင်း 3,900 ဝန်းကျင်တင်ဆောင်ထားတဲ့အဲ့တင်မောကြီးပေါ်မှာခုဆိုရင်စုစုပေါင်းယောဂကူးစက်ခံထားသူ62ဦးရှိသွားခဲ့ပါပြီ။ပြီးခဲ့တဲ့တနင်္လာနေ့ကစိတ်ကန်းကိုတင်မောဆိုင်ကက်လာချိန်တဲ့အချိန်ကစပြီးတော့ကိုရိုနာဗိုင်းရပ်စ်စစ်ဆေးတွေ့ရှိတဲ့သူလူ20ကိုတော့ဆေးရုံပို့ထားပါတယ်။ချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့တရုတ်နိုင်ငံဟူပေပြည်နယ်ကနေဂျပန်နိုင်ငံသားတွေလည်းဒီကနေ့လေရင်နဲ့လိုက်ပါလာကြတယ်လို့ဂျပန်အစိုးရအတွင်းဝန်ချုပ်ヨシアリスガがပြောပါれ。
本日のチャーター機は国交在住の法人と日本国籍保持者の配偶者及び
우리비네가네ဒီကနေ့ထွက်လာတဲ့လေမော်မှာဂျပန်နိုင်ငံသားနဲ့ဂျပန်နိုင်ငံသားတွေရဲ့မိသားစု198ယောက်ပါပါတယ်။လူမှုကြီးကြပ်ရေးကိုဖျက်ပြီးတာနဲ့အိန္ဒါကနေကဲထုတ်လာတဲ့ဂျပန်နိုင်ငံသားတွေနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုအတည်ပြုပေးသွားမှာဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံကနေထွက်လာတဲ့အချိန်မှာသတင်းတွေအရတော့ဂျပန်နိုင်ငံသား119ယောက်တရုတ်59ယောက်ထိုင်ဝမ်လူမျိုး2ယောက်ဖြစ်ပြီးဒီထဲမှာ6ယောက်ကလေး51ယောက်အသက်60နဲ့အထက်လူကြီး9ယောက်နဲ့ကျန်တဲ့လူတွေကတော့131ယောက်ဖြစ်တယ်ဆိုပြီးတော့ယိုရှီယာဒီဆူဂါကပြောပါတယ်။ဟူဘေပြည်နယ်ကထွက်လာခြင်းနဲ့ဂျပန်နိုင်ငံသားအလုံးနီးပါးခေါ်ထုတ်လာနိုင်ပြီလို့ယူဆပြီးတော့ဒါဇင်နဲ့ချီတဲ့ဂျပန်နိုင်ငံသားတချို့တော့ဟူဘေပြည်နယ်မှာဆက်ပြီးရှိနေတယ်လို့လည်းသူကဆက်ပြောပါတယ်။မြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့တန်တရာလူနာနဲ့စောင့်ကြည့်လူနာတချို့ရှိပေမဲ့စောင့်ကြည့်လူနာတွေမှာယောဂပိုးမတွေ့ရဘူးလို့မြန်မာကျန်းမာရေးတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ရေမန်နိုင်ငံမှာအဝေးထိန်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်မှုအတွင်းမှာအယ်ကိုက်ဒါ အဖွဲ့ခေါင်းဆောင်တယောက်တိတ်ဆုံးသွားတယ်ဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြားသာရင်းနှီးကအတည်ပြုခဲ့ပါတယ်။အမေရိကန်ရဲ့အကြမ်းဖက်မှုတံပြန်ရေးစစ်ဆင်ရေးအတွင်းအာရေဗျကျွန်းဆွယ်ဒေသအယ်ကိုက်ဒါအဖွဲ့ကိုတီထောင်ခဲ့သူခေါင်းဆောင်ကာဆင်အယ်ရီမီကိုတုတ်တင်နိုင်ခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။သူဟာအယ်ကိုက်ဒါအဖွဲ့ခေါင်းဆောင်အေမန်အယ်ဇဝါဟာရီရဲ့လက်ထောက်လည်းဖြစ်ပါတယ်။အယ်ရီမီဟာယေမန်နိုင်ငံကအရတားတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့အမေရိကန်နဲ့တခြားတပ်ဖွဲ့ဝင်တွေအပေါ်တိုက်ခိုက်မှုမျိုးစုံလုပ်ဖို့ကြိုးစားခဲ့သူဖြစ်တယ်လို့သမ္မတထရမ့်ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။သူတည်ဆုံသွားတဲ့အတွက်ဒီကမ္ဘာလုံးကအယ်ကိုက်ဒါအဖွဲ့ရဲ့လှုပ်ရှားမှုတွေနောက်ထပ်ထိခိုက်သွားစေပြီးအမေရိကန်လုံခြုံရေးကိုချိန်ချောက်နေတဲ့အဖွဲ့တစ်ခုရဲ့ရန်ရှင်းဖို့ပို့ပြီးနှိစက်နေပြီလို့ပြောပါတယ်။1990ပြည့်နှစ်ပိုင်းတွေကအယ်ကိုက်ဒါအဖွဲ့ထဲဝင်ရောက်ခဲ့တဲ့အယ်ရီမီဟာအာဖဂန်နစ္စတန်နိုင်ငံမှာအိုစမာဘင်လာဒင်နဲ့အတူတွဲပြီးတော့အမေရိကန်တွေအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတော်တော်များများကိုကြိုးစားကြံစည်ခဲ့သူဖြစ်ပါတယ်။အခုလပိုင်းတွေအတွင်းအမေရိကန်တို့ရဲ့စစ်ဆင်ရေးကြောင့်တည်ဆုံးခဲ့တဲ့ဒီထင်ရှားတဲ့အကြမ်းဖက်ဝါဒီတွေထဲမှာအယ်ရီမီဟာတတိယမြောက်ဖြစ်ပါတယ်။ IS စစ်သွေးကြွအဖွဲ့တည်ထောင်သူအဘူဘာကာအယ်ဘက်ဒီဒီကိုပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကတုတ်တင်နိုင်ခဲ့တယ်လို့အီရန်နိုင်ငံရဲ့စစ်ဦးစီးအရာရှိချုပ်ဘိုဂျိုကြီးကာဆမ်ဆိုလီမာနီကိုဇန်နဝါရီလတုန်းကလေကြောင်းကနေတိုက်ခိုက်တုတ်တင်ခဲ့ပါတယ်။
မြန်မာနိုင်ငံကကျင်းပတဲ့ Iowa Caucus အကြိုရွေးကောက်ပွဲနောက်ဆုံးရလဒ်ဒီမှာတော့ထိတ်ကပြင်းနေတဲ့ကုစလေ2ယောက်ရဲ့ရလဒ်ဒီထတ်တူနေပါထူညီနေကြပါတယ်။ဂျာသာပရီနေနောက်ပိုင်းမှာထုတ်ပြန်လိုက်တဲ့ရလဒ်ဒီမှာတော့ South Bend မြို့တော်ဝန် Hong Pete Buttigieg နဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders တို့အပြိုင်ဖြစ်နေကြတာပါ။ Pete Buttigieg က 26.1 ရာခိုင်နှုန်းရထားပြီးတော့ Bernie Sanders ကတော့26.1 ရာခိုင်နှုန်းအသီးသီးရထားတာဖြစ်ပါတယ်။ဒါပေမဲ့လည်းမဲရီတွက်မှာတော့ Bernie Sanders ကအသာစီးရထားပါတယ်။ဒီမိုကရက်သမ္မတလောင်းဖြည့်ချိုးစားနေကြသူတယောက်ချင်းစီအနေနဲ့နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ညီလာခံမှာဆက်လက်ရှင်ပြိုင်နိုင်ဖို့အတွက် Iowa ပြည်နယ်ရဲ့ကိုယ်စားလှယ်41ယောက်ထဲကဘယ်နှယောက်ရဲ့ထောက်ခံမှုရမလဲဆိုတာကိုပြည်နယ်အစ်စ်ညီလာခံကဆုံးဖြတ်မှာဖြစ်ပါတယ်။ Iowa ပြည်နယ်အကျိုးရွေးကောက်ပွဲကိုတလနေ့ကလုပ်ခဲ့ပေမဲ့မဲရီတွက်တဲ့ mobile app မှာချိုးရင်းချက်တွေရှိခဲ့တာကြောင့်မဲရလက်တွေချက်ချင်းမထုတ်ပြန်နိုင်ခဲ့ပဲမနေ့ကြာသပတေးနေ့နောက်ပိုင်းမှထုတ်ပြန်နိုင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
Viewer American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ line to meter 70 kHz 1683line to meter 19 kHz 15963ညနေ line to meter 25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် American ညာနာပစ္စည်းတွေကိုတရုတ်ကခိုးယူနေတယ်ဆိုရယ်မသိငါစရာကိစ္စပေါင်း1000လောက်ကို FBI ကစုံစမ်းစစ်ဆေးနေပါတယ် Silicon Valley မှာရှိတဲ့နည်းပညာကုမ္ပဏီကြီးတွေကနေအောင်မြင်ဖို့စူးစမ်းနေကြတဲ့လုပ်ငန်းငယ်တွေအထိအမေရိကန်စီးပွားရေးလုပ်ငန်းတွေရဲ့ကဏ္ဍအားလုံးနှီးပါးနဲ့တက်ဆိုင်နေတဲ့စုံစမ်းမှုအတွေ့တနိုင်ငံလုံးမှာရှိတဲ့ FBI ရုံးခွဲပေါင်း56ခုကနေစုံစမ်းမှုတွေလုပ်နေတယ်လို့ FBI ညွှန်ကြားရေးမှူးခရစ်စတိုဖာရေးကပြောပါတယ်ကာကွယ်ရေးကဏ္ဍနဲ့တက်ဆိုင်နေတဲ့ကုမ္ပဏီတွေတွေမဟုတ်ဘဲအမေရိကန်တက္ကသိုလ်တွေမှာလုပ်နေတဲ့နောက်ဆုံးပေါ်နည်းပညာသုံးသုတေသနလုပ်ငန်းတွေကိုပါတရုတ်ကပြစ်မှတ်ထားထောက်လှမ်းနေတယ်လို့ FBI အကြီးအကဲကပြောပါတယ်အခုစုံစမ်းတွေးရှိမှုကနေမတင်ကားတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီတွေအခုနှစ်ကုန်ပိုင်းလောက်မှာရာဇဝဲမှုတွေနဲ့တရားစွဲခံရမယ်လို့မျှော်လင့်ရပါတယ်။အခုလိုမျိုးအမေရိကန်နည်းပညာရေးညာနာပစ္စည်းတွေကိုတရုတ်ကထောက်လှမ်းခိုးယူနေတယ်ဆိုတဲ့အပေါ် FBI ကလွန်ခဲ့တဲ့အနှစ်20လောက်ထဲကစပြီးစုံစမ်းနေမှုဟာတဖြည်းဖြည်းကျေပြန့်လာခဲ့တာဖြစ်ပြီးအခုကတော့အကျေပြန့်ဆုံးစုံစမ်းစစ်ဆေးနေတာဖြစ်တယ်လို့ FBI ရဲ့တံပြန်ထောက်လှမ်းရေးဌာနလက်ထောက်ညွှန်မှု John Brown ကပြောပါတယ်။တရုတ်ရဲ့ထောက်လှမ်းခိုးယူမှုနဲ့ဆက်ဆက်ပြီးဖမ်းဆီးမှုတွေလည်းအခုနှစ်ပိုင်းတွေမှာပိုပြီးများလာခဲ့ပါတယ်။အခုဘဏ္ဍာနှစ်ထဲမှာကို FBI ကဖမ်းဆီးခဲ့သူ19ယောက်ရှိနေပါတယ်။တရုတ်နိုင်ငံကစီးပွားရေးဆိုင်ရာထောက်လှမ်းမှုတွေကိုတံပြန်နိုင်ဖို့အတွက်အမေရိကန်တရားရေးဌာနကထောက်လှမ်းမှုနှိမ်နင်းရေးဆိုင်ရာအစပြုဆောင်ရွက်မှုတွေကိုအမေရိကန်2018နိုဝင်ဘာလတည်းကစတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်အယ်ဘာဆိုမြို့မှာလူပေါင်း22ယောက်တိဆုံးခဲ့တဲ့ပြစ်ခတ်မှုကိုကျူးလွန်ခဲ့တယ်လို့ဆွဆဲခံရတဲ့သူကိုအမေရိကန်ဆိုရရှိနေတဲ့ကမုံတရားအခြေခံကျူးလွန်တဲ့ရာဇဝတ်ဆိုင်ရာဖက်ဒရယ်ဥပဒေတွေနဲ့တရားစွဲလိုက်ပါတယ်။ဒီလူဟာမက္ဆီကိုနယ်ပယ်ကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာဖြစ်ပြီးတော့ဒီပြစ်ခတ်မှုကြောင့်နောက်ထပ်နှစ်ဒါဇင်လောက်လည်းဒဏ်ရာရခဲ့ပါတယ်။အသက်21နှစ်အရွယ်ပက်ထရစ်ခရူရှက်ဆိုသူဟာစပိန်ဘာသာစကားပြောတဲ့လက်တင်နယ်ပယ်တွေကိုအမေရိကန်နိုင်ငံကနေထွက်သွားအောင်၆လတဲ့အနေနဲ့ပြီးခဲ့တဲ့နှစ်ဩဂတ်လကပြစ်ခတ်ခဲ့တာဖြစ်ပြီးတော့သူ့ကိုမုံတရားအခြေခံကျူးလွန်တဲ့ရာဇဝတ်မှုဆိုင်ရာဖက်ဒရယ်ဥပဒေနဲ့လက်နက်ကန်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ကြာသပတေးနေ့ကစွဲချက်တင်လိုက်တာဖြစ်ပါတယ်။ရဲကသူ့ကိုဖမ်းဆီးတဲ့ချိန်မှာတော့သူဟာတနက်သမားဖြစ်တယ်လို့ဝန်ခံခဲ့တယ်လို့ပြောပေမဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးသူ့မှာအပြစ်မရှိဘူးလို့ထွက်ဆိုခဲ့ပါတယ်။ မေရိကန်နဲ့မက္ကဆီကိုနယ်စပ်မှာအမေရိကန်လူမှုကြီးကြပ်ရေးတာဝန်ရှိသူတွေကအမေရိကန်မှာရွှေပြောင်းချေချနေထိုင်ဖို့ကြိုးစားသူတွေကိုနေနေနေချိန်အတွင်းမှာဒီပစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဗင်နီဇွေးလာတိုက်ခိုက်ခေါင်းဆောင်ဟွမ်ဂွိုင်ဒိုတို့ပုံထုနေတော့ကအင်ပီရိုမှာတွေ့ဆုံခဲ့ပြီးနိုင်ပိုင်းအကြာမှာပဲစစ်ကိုရေနံကုမ္ပဏီကအမေရိကန်အမှုဆောင်အရာရှိ6ယောက်ကိုဗင်နီဇွေးလာကဖမ်းဆီးခဲ့ပါတယ်။အဲ့ဒီအရာရှိကြီးတွေကိုအရင်တော့ကနေအခြေချုပ်ချထားတာပါ။သူတို့ကိုဗုဒ္ဓနေညာတော့ကနေအိမ်တွေကနေလာရောက်ဖမ်းဆီးသွားခဲ့တာဖြစ်ပြီးဘယ်ရောက်နေမှန်းမသိဘူးလို့မိသားစုဝင်တွေကပြောပါရယ်သူတို့လွတ်မြောက်ရေးအတွက်အမေရိကန်နိုင်ငံသားရေးဌာနကအကူအညီပေးဖို့လဲမိသားစုတွေကပန်ကြားထားကြပါရယ်သမ္မတထရမ့်နဲ့ဟွမ်ဂွိုင်ဒိုတို့ဝါရှင်တန်မြို့တော်မှာဆွေးနွေးမှုအတွင်းစစ်ကိုရေနံကုမ္ပဏီအကြီးအကဲတွေအကြောင်းဆွေးနွေးခဲ့သလားဆိုတာတော့တိတိကျကျမသိရသေးပါဘူးပြီးခဲ့တဲ့နှစ်ကတော့ဒုသမ္မတမိုက်ပန့်နဲ့ဖမ်းခံထားရသူမိသားစုဝင်တွေတွေ့ဆုံခဲ့ပါရယ်ငွေကြေးလိမ်လည်မှုငွေပြူငွေမဲခွာချမှုအခရီးလိုက်စားမှုတွေနဲ့ရင်းနှီးကုမ္ပဏီအကြီးအကဲတွေကိုဗင်နီဇွေးလားရဲတွေက2019ခုနှစ်နိုဝင်ဘာဘာလမှာနေအခြေချုပ်နဲ့ဖမ်းဆီးထားတာဖြစ်ပါတယ်။သူတို့ကိုနောက်ဆုံးဖမ်းဆီးသွားတာနဲ့ပတ်သက်လို့ဗင်နီဇွေးလားတာဝန်ရှိသူတွေဘက်ကတစုံတရာပြောကြားခြင်းမရှိသေးပါဘူးရှင်
။ရဟင်းပြကြပြီးတည်ဆုံသွားခဲ့တဲ့အမေရိကန်ကနာမည်ကျော်ဘတ်စကတ်ဘောကစားသမားကိုဘီဘရိုင်းနဲ့သူ့သမီးပါဝင်နောက်ထပ်9ဦးအတွက်ဝန်ထမ်းချင်းအထိမ်းအမှတ်အောက်မေ့ပွဲအခမ်းအနားကိုဖေဖော်ဝါရီ24ရက်နေ့ကျရဲ Los Angeles မြို့က Staples Center အကစားခွင့်မှာလုပ်သွားမယ်လို့ဒီခမ်းအနားအစီအစဉ်ကိုတည်သူတူက AP သတင်းကိုကြာသပတေးနေ့ကပြောလိုက်ပါတယ်။ Kobe Bryant ဟာ LA Lakers အသင်းအတွက် Staples Center အကစားခွင့်ကြီးမှာ10ဆုနှစ်နှစ်ခုလောက်ကစားခဲ့တာဖြစ်ပါတယ်။ Kobe Bryant ရဲ့ကျော်နံပါတ်24အင်ဂျီနဲ့သူ့ရဲ့အသက်73နှစ်အရွယ်ဂျီယာနာရဲ့နံပါတ်1ကိုရည်ရွယ်ပြီးတော့ February 24ရက်နေ့ကိုရွေးချယ်လိုက်တာဖြစ်တယ်လို့ပြောပါရယ်ဒီအောက်မေ့ပွဲအခမ်းအနားအစီအစဉ်နဲ့ပတ်သက်ပြီးပြောတဲ့သူကအမည်မဖော်လိုသူတဦးအနေနဲ့သာပြောကြတာဖြစ်ပြီးတော့တရားဝင်ထုတ်ပြန်ကြေညာတာတော့မရှိသေးပါဘူးဒီကြောင်းနဲ့ပတ်သက်ပြီး LA Time သတင်းစာကသတင်းရင်းမြစ်တစ်ခုကိုကူးကားပြီးတော့အရင်ဆုံးထုတ်ပြန်ခဲ့တာပါ LA မြို့တော်ဝန် Eric Garcetti ကတော့အောက်မေ့ပွဲအခမ်းအနားကိုကျင်းပသွားမယ်လို့ပြောပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတစုံတရာပြောဆိုခြင်းမရှိသလို Lakers အသင်းနဲ့ Staples Center ဘက်ကလည်းတစုံတရာထုတ်ပြန်ပြောဆိုထားတာတော့မရှိသေးပါဘူး Staples Center အကစားခွင့်ကြီးမှာ Michael Jackson နဲ့ Rap အစိုးရ Nipsey Hussle တို့ပါဝင်တခြားအောက်မေ့ပွဲအခမ်းအနားတွေကိုလည်းကျင်းပခဲ့တာဖြစ်ပါတယ် Kobe Bryant ဟာပြီးခဲ့တဲ့ January 26ရက်နေ့ကသူသမီး Gianna ရဲ့ Basketball ပွဲကိုရဟင်းနဲ့သွားစဉ်မှာ LA မြို့မြောက်ဘက်မှ90လောက်အကွာက Calabasas တောင်ကုန်းဒေသမှာရဟင်းပြတ်ကျပြီးတော့တည်ဆုံသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
တောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြခဲ့ကြတာပါရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့အဆုတ်ရောင်ယောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ရှိတယ်လို့တန်တရားရှိသူ၄ဦးကိုမြန်မာနိုင်ငံထဲမှာရှာဖွေနေတဲ့အကြောင်းပြောပြချင်ပါတယ်မြန်မာနိုင်ငံမှာ Novel Coronavirus တန်တရားရှိလူနာ2ဦးနဲ့စောင့်ကြည့်လူနာ6ဦးရှိနေပြီးတော့သူတို့ကိုတိကျထားပြီးတော့ကုသပေးနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဒါအပြင်မူဆယ်ဘက်ကိုရောက်လာတဲ့ Coronavirus ကူးစက်ခံနေရတယ်လို့တန်တရားရှိသူ Wuhan မြို့သားတချို့ကိုပြန်ရှာတွေ့ခဲ့ရင်ကျန်းမာရေးစစ်ဆေးမှုတွေအဆင်သင့်ပြုလုပ်နိုင်ဖို့လည်းဆောင်ရွက်ထားရှိပြီးပြီလို့ဆိုပါတယ်အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်
မြန်မာနိုင်ငံမှာ novel coronavirus တန်တရားလူနာ2ဦးနဲ့စောင့်ကြည့်လူနာ6ဦးရှိသွားပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ
်။တန်တရားလူနာနဲ့ဖေးရုံတင်စောင့်ကြည့်လူနာ4ဖြစ်သွားပြီ။ဒါပေမဲ့အခုလက်ပတ်တာမှာဖေးရုံတင်စောင့်ကြည့်လူနာလည်းရောက်ဆက်တိုးတယ်ပေါ့နော်။ဆက်တိုးတဲ့ဆံပေါ်တော့ Facebook ကိုလုပ်နေကြတယ်
အခုချိန်မှာတော့တန်တရားလူနာ2ဦးနဲ့စောင့်ကြည့်လူနာ4ဦးတို့ရဲ့ယောဂရှိမရှိအတည်ပြုပေးမဲ့အဖြေကိုစောင့်နေရလို့ဆိုပါတယ
်။ဒီညွန့်တော်တာကဗင်းပြားလူနာရဲ့ client တွေကနေဆွဲပို့တယ်လို့ပြောတယ်။ဒီလိုမှစောင့်ချက်ကူတောင်းပေးတဲ့လူနာတွေရောက်ပါတော့။အဲ့ဒီအဖြေကိုကျွန်တော်တို့ပြင်ပြနေပါလားဗျ။
တန်တရားလူနာနဲ့စောင့်ကြည့်လူနာတွေရဲ့ယောဂပိုးရှိမရှိအတည်ပြုနိုင်ပေးဖို့ရလဒ်ကိုထိုင်းနိုင်ငံမှာရှိတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းတက်ခွဲခံကိုပေးပို့ထားတာပါ။ကျန်းရှိနေတဲ့သူတွေရဲ့ကျန်းမာရေးစစ်ချက်နမူနာတွေကိုလည်းအဲ့ဒီတက်ခွဲကန်ကိုပေးပို့ဖို့ဆောင်ရွက်နေတယ်လို့သိရပါဗျ။တရုတ်နိုင်ငံမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစတင်ခဲ့တဲ့ novel coronavirus ကူးစက်ခံရသူမြန်မာနိုင်ငံမှာမရှိသေးသလိုပြည်내အသီးသီးမှာရှိတဲ့ပြည်သူကျန်းမာရေးဦးစီးဌာနတွေကလည်းယောဂကျူတင်ကာကွယ်နိုင်ရေးနဲ့စောင့်ကြည့်ရေးလုပ်ငန်းတွေကိုအချိန်မြင့်တင်ဆောင်ရွက်နေတယ်လို့ဆိုပါဗျ။ February 6ရက်မနေ့တုန်းကတော့ဝူဟန်ဒေသခံ9ဦးမူဆယ်မြို့ကိုရောက်ရှိနေတယ်လို့တရုတ်နိုင်ငံရွှေလီရဲဌာနကနေမူဆယ်ခရိုင်ရဲတပ်ဖွဲ့ကိုသတင်းပေးပို့ခဲ့ပါတယ်။အဲဒီထဲမှာအမျိုးသား၄ဦးနဲ့အမျိုးသမီး2ဦးပါရှိပြီးအမျိုးသမီးဖြစ်သူကိုတော့အဲဒီနေ့မှာပဲရှာတွေ့ခဲ့လို့ရွှေလီရဲဌာနတာဝန်ရှိသူတွေကပြန်လည်ခေါ်ဆောင်သွားတယ်လို့မူဆယ်ခရိုင်တာဝန်ရှိသူ2ဦးကပြောပါတယ်။ ကျန်းရှိနေတဲ့ဝူဟန်ဒေသခံလေးဦးကိုတော့ဆက်လက်ရှာဖွေနေဆဲဖြစ်ပြီးသူတို့ကိုပြန်ရှာတွေ့ရင်ကျန်းမာရေးစစ်ဆေးမှုတွေပြုလုပ်သွားဖို့အစဉ်နဲ့ပြင်ဆင်ထားတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနမှူးဒေါက်တာတင်မောင်ညွန့်ကအခုလိုပြောပါတယ
်။ဆရာတို့ကျန်းမာရေးတနားနေပြီးတော့သူတို့တဲခဲ့တဲ့နေရာတွေပေါ့နော်။ပတ်ရောက်ပြီးတော့စစ်ဆေးမှာပေါ့နော်။သူတို့ထိတွေ့တဲ့လူတွေကျန်းမာရေးတွက်ဆက်မယ်။အဲ့ဒါတော့ဆရာတို့ကအကုန်လုံးညွှန်ကြားထားပြီးသားပဲ
။လိုဘယ်ကိုရိုနာဗိုင်းရပ်စ်ဟာအသက်ရှူလမ်းကြောင်းဆိုင်ရာရောဂါတစ်မျိုးဖြစ်တာကြောင့်ဒီရောဂါကိုကိုယ်တိုင်ကစပြီးကာကွယ်ဖို့လိုတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကလမ်းညွှန်ထားပါတယ်။ချောင်းဆိုးနှာချင်းရင်ပါဇက်အုပ်ဖို့အပြင်လက်ကိုစနစ်တကျမကြာခဏဆေးဖို့လိုပြီးကိုယ်ခံအားကောင်းအောင်စားတောက်နေထိုင်ဖို့လည်းလိုပါတယ်။အဲ့ဒါအပြင်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေကိုလိုက်နာဆောင်ကြည့်ဖို့ကိုလည်းညွှန်ကြားထားပါတယ
်။စုစုပြောပြသွားတာပါရှင်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်နဲ့တပ်ခရိုင်တွေမှာလည်းထိုင်းအစိုးရကကိုရိုနာဗိုင်းရပ်စ်တားဆီးကာကွယ်ရေးလုပ်ငန်းတွေကိုအရှိန်မြှင့်ပြီးတော့ဆောင်ရွက်ပေးနေပါတယ်။အဲ့ဒီအထက်မှာတပ်ခရိုင်တွေကမဲဆောက်မြဝတီနယ်စပ်နဲ့ချင်းရိုင်ခရိုင်တွေကမဲဆိုင်တာချီလေးနယ်စပ်ဒေသတွေမှာကျန်းမာရေးစစ်ဆေးမှုတွေကိုအထူးကြက်မတ်ဆောင်ရွက်ပေးနေတာပါ။ဒီအကြောင်းကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနဲ့နိုင်ငံခြားသားတွေအဝင်ထွက်များတဲ့ထိုင်းမြန်မာနှစ်နိုင်ငံနယ်စပ်ဝင်ပေါက်စစ်ဆေးရေးဂိတ်တွေမှာဖေဖော်ဝါရီလ6ရက်နေ့ကနေစပြီးကျန်းမာရေးစစ်ဆေးမှုတွေနဲ့ကူးစက်ယောဂါဆိုင်ရာပညာပေးလုပ်ငန်းတွေကိုထိုင်းဘက်ကပုံမတိုးမြင့်လှုပ်ဆောင်လာတာပါ။နယ်စပ်စစ်ဆေးရေးဝင်ပေါက်ဂိတ်တွေမှာအပူချိန်တိုက်တာတဲ့စကင်ဖက်စစ်ဆေးတဲ့ကင်မရာတွေအပြင်စီးဝင်တန်းဆရာဝန်နဲ့တူနာပြုဆရာမတွေအရေးပေါ်စေယုံကားတွေပါအသင့်ပြင်ထားပါတယ်။နယ်စပ်ဒေသမှာနေထိုင်နေကြတဲ့ထိုင်းနဲ့မြန်မာနိုင်ငံသားတွေအနေနဲ့အဖျားဝင်ချောင်းဆိုးအသက်ရှူကျက်စတဲ့လက္ခဏာတွေဖြစ်လာခဲ့ရင်နှီးစက်ရဆေးရုံကိုသတင်းပို့ပြီးဆေးစစ်ဆေးခံရဖို့ချင်းရိုင်ခရိုင်အမှတ်30ဒေသဗိုလ်မှူးကြီးရန်ကုန်မဟာပညာဝန်ကိုယ်တိုင်စော်မှုတွေလုပ်နေပါတယ်။အခုဆိုရင်နေဆက်ဆိုင်ရာကိုရိုနာရောဂါပိုးတိုက်ဖျက်ရေးလုပ်ငန်းတွေမှာအမှတ်30ဒေသဆေးဝန်ထမ်းတွေလည်းပူးပေါင်းဆောင်ရွက်လာတာပါ။ထိုင်းကျန်းမာရေးဝန်ကြီးအနုတင်ချန်ဝေရကွန်ကဖေဖော်ဝါရီလ9ရက်နေ့မှာပဲနိုင်ငံခြားသားခီးသွားတွေနဲ့ပတ်သက်လို့အခုလိုပြောသွားခဲ့ပါတယ
်။ไอ้ฝรั่งอีกนะครับไอ้พวกฝรั่งนักท่องเที่ยวอันนี้ต้องบอกไปยัง
ထိုင်းနိုင်ငံသားတွေကိုထိုင်းနိုင်ငံကိုလာရောက်လည်ပတ်တဲ့နိုင်ငံခြားသားတွေကိုနှကောင်းစီမျက်နှာအကာကိုဝတ်ဆင်ကြဖို့တကယ်တမ်းကျွန်တော်တို့အားလုံးဟာဒီဗိုင်းရပ်စ်ပိုးအန္တရာယ်တွေနဲ့ရင်ဆိုင်နေရတာဖြစ်လို့အားလုံးပူးပေါင်းပါဝင်ကြဖို့လိုအပ်ပါတယ်အဲ့ဒီလိုမဝစ်ထားတာမျိုးမျက်နှာအဖုံးအွယ်တွေမတက်ကြပဲငင်းပယ်ကြတဲ့နိုင်ငံသားတွေအနေနဲ့ထိုင်းနိုင်ငံကိုလာရောက်လည်ပတ်တာမလုပ်ပါနဲ့ဆိုပြီးလေးလေးနက်နက်ပြောဆိုသွားတာပါကျန်းမာရေးဝန်ကြီးကိုယ်တိုင်ဘန်ကောက်မြို့လယ်ကစရံရထားပူရာမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကာကွယ်ဖို့နှကောင်းစည်းမတ်တွေဝတ်ဆင်ကြဖို့လိုက်လံနှိုးဆော်တာတွေကိုလုပ်နေရင်းနဲ့ဒီလိုပြောဆိုသွားတာပါထိုင်းမြန်မာနယ်စပ်ကအခြေအနေတွေကိုတော့မြန်မာရွှေပြောင်းလုံသမားရေးဆောင်ရွက်နေတဲ့ရောင်ကြီးဥလုံသမားအဖွဲ့ကတာဝန်ခံဦးမိုးကျော်ကအခုလိုပြောပြပါဗျ။
အခုတက်ခရိုင်နဲ့ချင်းရိုင်ဘက်မှာကချင်းရိုင်ဘက်မှာကတော့တူရတဲ့ပေါ့နော်ခီးသွားတဲ့ဒီကျင်းနိုင်ငံသားတွေများတဲ့ခါကျတော့ပို့ပြီးတော့စစ်ဆေးတာတာရှင်းရောတာဝန်ရှိတဲ့ရှာဝန်တွေကိုလည်းဒီဟိုဒီလက်နေပြီးတော့စစ်တဲ့ဒီကားတွေမျိုးတွေနဲ့ဒီဒီနိုင်ငံသားတွေကျင်းနိုင်ငံသားတွေဒါမှမဟုတ်နိုင်ငံသားအဝန်ထွက်များတဲ့နေရာတွေမှာစစ်စေးတာတွေရှိတယ်တက်ခိုင်မှာလည်းဒီကျွန်တော်မြန်မာနိုင်ငံနဲ့ဖြည့်ဆက်နေတယ်ရှုပ်ဘူးဘက်ပေါ့ပြောမယ်ဆိုလို့ရှိရင်ဒီမီလေကရောက်ရင်းနှီးနယ်တွေမှာရှိတယ်အဲ့ဘက်မှာကရုပ်တွေကရင်းနှီးနှုတ်နယ်ပြီးအဆောင်တွေစောက်တာစီဝါရေးတခုပြင်ဆင်တာတွေဝတ်ထွက်တော်လာနေရတယ်ရှိတယ်ပြီးတော့ကြတော့ကာစီနိုမျိုးတွေရှိတာပေါ့နော်အဲ့လိုမျိုးတွေလုပ်ထားတဲ့ခါကျတော့ကျွန်တော်နိုင်ငံသားတွေဝတ်ထွက်တော်လာနေတဲ့ခါကျတော့တက်ခိုင်မှာလည်းပဲဟာလာပို့ပြီးတော့အချိန်မြင့်ပြီးတော့စစ်ကြစစ်စေးတာတွေကိုကျွန်တော်လုံဆောင်နေတာကိုတွေ့ရပါတယ်ကြာ
ထိုင်းနိုင်ငံအနေနဲ့ထိုင်းပြည်မှာနေဆက်ဒေတာမကမြန်မာနိုင်ငံသားအလုပ်သမားများအများပြားရှိနေတဲ့စမုတ်ပရာကန်ခရိုင်မှာလည်းထိုင်းကျန်းမာရေးဝန်ကြီးဌာနကနှကောင်းစည်းမျက်နှာပါတဲ့မတ်တွေကိုဝစ်ဆင်ကြဖို့အတွက်မြန်မာနိုင်ငံသားတွေကိုအခမဲ့ပေးဝေနေပြီးစာတင်ကျောင်းတွေမှာလည်းကိုရိုနာဗိုင်းရပ်စ်ရောဂါဆိုင်ရာပညာပေးလုပ်ငန်းတွေကိုအချိန်မြင့်လုံဆောင်နေပါတယ်ရှင်
ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်တွင်းမြို့နယ်ရှစ်မြို့နယ်မှာအင်တာနက်ဆက်သွယ်ရေးတွေဖြတ်တောက်လိုက်တာဟာတကယ်ပဲလှုပ်ဆောင်တဲ့လှုပ်ရက်တစ်ခုလို့ကျွန်တော်တို့ VOA သောတာရှင်တွေအနေနဲ့ယူဆပါသလားအခုလိုအင်တာနက်ဆက်သွယ်ရေးဖြတ်တောက်တဲ့အဓိကရည်ရွယ်ချက်ကဘာဖြစ်မယ်လို့ယူဆကြပါသလဲဒီလိုဖြတ်တောက်တာကနေဘယ်သူတွေကြိုးရှိပြီးဘယ်သူတွေနစ်နာမယ်လို့ပြောနိုင်ပါမလဲအခုလာမယ့်စနေညတိုင်းရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုင်းရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမတိုင်ခင်ပို့ထားပေးပါ ကိုဆွနွေးကျင်တာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook မှာလည်းမှတ်ချက်ရေးဆွနွေးနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-232-382-999လေး email လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်။အဝဆွနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
မနက်ဖြန်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုရခိုင်ပြည်နယ်တွေကစီရေပရိပခတွေနဲ့စစ်ဘေးရှောင်နေရသူတွေရဲ့အခြေအနေတွေကိုပြောပြပေးပါဦးမယ်။အစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်မြောက်ပိုင်းကမြို့နယ်တချို့မှာကြာသပတေးနေ့ကတိုက်ပွဲတွေပြင်းထန်ခဲ့ပါရစေ။ရသေးတော်မြို့နယ်မေယူမြစ်ကန်တလျှောက်ပစ်ခတ်မှုတွေလည်းဖြစ်ခဲ့ပြီးရွာသားတချို့ဒဏ်ရာရခဲ့သလိုထွက်ပြေးတိမ်းရှောင်နေကြရတဲ့ဒေသခံတွေကတော့3000ကျော်နေပါပြီ။ဒီအကြောင်း VOA သတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါရစေ
။စီရီတင်းမှနေတဲ့ရခိုင်မြောက်ပိုင်းကအန်ကြောက်တော့နဲ့ရှင်းပြနေကပလောဝမြို့နယ်တွေမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့မနေ့ကတိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့တယ်လို့အေအေအဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ
်။ဖေဖော်ဝါရီလ6ရက်နေ့မှာဒီအန်မြို့နယ်ကဒုခိုင်ရရဲ့အရှိဖက်ဒီ၄ကီလိုမီတာခွေးလောက်အကွာမှာလည်းပဲတိုက်ဝင်ဖြစ်တာရှိတယ်။နောက်ပြီးလို့ရှိရင်ဘလဝမြို့နယ်မီးရှောင်းကတားအနီးမှာရှိတဲ့ဒီမြန်မာစစ်တပ်ရဲ့ဖြစ်တာရှိတယ်။နောက်တစ်ခုကတော့ဒီကျောက်တုံမြို့နယ်ကလဒန်မြစ်ဝဲမကျရွာဒီအဲ့မှာတောင်တန်းမှာလည်းပဲဒီတိုက်ပွဲအပြင်းထန်ဖြစ်တာ
။ရတဲတော်မြို့နယ်မယူမြစ်အတွင်းမှာလည်းမယူမြစ်ရဲ့အရှိဖက်ကမ်းမှာရှိတဲ့ကျေးရွာတွေကိုပစ်ခတ်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီပြစ်ခတ်မှုဟာစစ်တွေကနေမယူမြဲတိုင်မြောက်ဖက်ကိုတက်လာတဲ့တပ်မတော်ရေရင်ကမနေ့ကညနေ6နာရီကျော်လောက်မှာလက်နက်ကြီးလက်တန်းငယ်တွေနဲ့ပြစ်ခတ်ခဲ့တာကြောင့်ဒဏ်ရာရသူတွေရှိသလိုဒေသခံတွေထွက်ပြေးနေကြရတယ်လို့ညောင်ပင်လာဒေသခံတဦးကဆွဆွေးပြောဆိုပါတယ
်။တပ်မတော်တင်ပေါ်စစ်ရေမရှိဟာဒီစစ်တွေကနေပြီးတော့တောက်လျှောက်တက်လာပြီးတော့တသိတော်ငါသုံးလျှောက်တိုင်းအောက်မှာခဏနောက်ပြီးတော့မှတက်ပြီးတော့မင်းနဲ့ကျော်တိုင်းစီမြောက်ဘက်ကိုတက်လာပြီးတော့မှဒီချောဝအယောက်ကတတ်တင်ပြီးတော့လမ်းနကြီးရောလမ်းနောက်ကြီးတွေရောတတ်တင်တဲ့တွေရောတွန်းပြီးဒါချက်ပိုက်ပြီးတော့လာပါတယ်ဆိုများအဲ့ဒီအချိန်မှာကျွန်တော်တို့ကလေကြောက်လန့်ပြီးတော့ကိုရောအသက်အိုးဝင်လို့ဒုတဲ့နေရာမှာပုန်ကူပြီးနေကြပါတယ်ဒါနဲ့သူတို့ပစ်တဲ့စီတွေဟာဒီမယူးမျိုးကျော်ရဲ့အရှိဖတ်ရော်တွေရောအနောက်ဘက်မှာရှိတဲ့ရော်တွေရောအကုန်လုံးကိုစစ်မှန်ခဲ့ပါတယ်အဲ့ဒီမှာသူတို့ပစ်ခဲ့တာကြောင့်ဒီလက်ရော်တွေမှာစစ်ခဲ့တဲ့ငါတို့တွေရှိတယ်လို့သိရပါတယ်ဆိုများ
အဲ့ဒီပြေခါမှုကြောင့်မယူမြင့်ရဲ့အရှိဘက်ကမ်းမှာရှိတဲ့ရေပုတ်ကြီးရွာကမျိုးသမီးနှစ်ဦးနဲ့ဆောက်ခတ်ကြီးရွာကမျိုးသမီးတူဦးတန်ရာရရှိခဲ့တယ်လို့ဆောက်ခတ်ကြီးရွာကဥမောင်ဘူးကပြောပါတယ်
။ဥမောင်ရွာကမရောက်ရနဲ့မရောက်ရတော့ကဥမောင်ရွာကမဟုတ်ဘူး။ဒီပြေခါမှုကရှင်မမလာနေတာ။ဒီတော့တိုင်းရဲ့ဘုရောအဲ့ဒါအဖို့ကြီးတရားရခိုင်တက်ကမှတန်ရာရတယ်။ဥတို့သူတို့ဖိတ်လို့ပြောကြတယ်။အ
ဲ့ဒီပြေခါမှုကတပ်မတော်ရေရင်ကပြစ်တာဖြစ်တယ်လို့ဒေသခံတွေကဆွဆွေးပြောဆိုကြပါမယ်။တမတော်ဖက်ကတော့မနေ့ကရှင်းတင်နေပလဝဘက်မှာသာတိုက်ပွဲတွေရှိပြီးမယူမြေကန်ကရွာတွေကိုသူတို့ပြစ်တာမဟုတ်ဘူးလို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နေစားရေးအဝန်ကြီးဗိုလ်မှူးကြီးမင်းတန်းကပြောပါတယ်
။တက်ကပြပါကွာတက်ကအဲ့နာလေးမှတော့မရှိဘူး။ဟုတ်ပါဘူးတမတော်ရေရအဲ့လောက်ဝေးကြည့်တဲ့အရာကတို့တည်နေပြီတဲ့ဘုရားပြန်တနက်ကဘလို့ပြင်မယ်။အဲ့ပြင်စီစီတန်းတော့ကဂိုင်လေးရတဲ့ပုံမရောက်ဘူး။စီတန်းမင်းမယုံရင်ငါပြစ်ပြမယ်မင်းလေးရမှာမင်းရတဲ့အထီးကိုမရှိသေးဘူး။ဘလို့ကနာမှာတော့သူတို့တိုက်နေတာပဲအဲ့ဒီဒီပဲလိုက်တိုက်တာဒီ
တော့စီရီတင်းမှနေတဲ့ရခိုင်မြောက်ပိုင်းမှာနှစ်ဖက်ပြစ်ခတ်မှုတွေဖြစ်ပေါ်ပြီးရသားတေဆုံတန်ရာရရှိသူတွေဟာလည်းတနေ့တစ်နေ့ပုံမှန်များပြားလာနေပါတယ်ပြစ်ခတ်မှုတွေကြောင့်ရသားတွေထိခိုက်တန်ရာရရှိတိုင်းမှာလည်းတနေ့အဖွဲ့တို့ဟာတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆွေးပြောဆိုနေကြတာလည်းဖြစ်ပါတယ်တိကတိရပိုင်းတွေကလည်းရသေးတော်မျိုးနေဖက်မှာအဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်ရသေးတော်မျိုးပေါ်နဲ့တခြားဘေးလက်ရာကျေးရွာတွေကိုထွက်ပြေးလာကြတယ်စစ်ဘေးဒုက္ခတွေ3000ကျော်လောက်ရှိတယ်လို့ရသေးတော်မျိုးနဲ့မျိုးသားလှတ်တော်မှဥခင်မောင်လာကပြောပါတယ
်။အဲစခန်းတွေမှာလည်းကြည်နေတယ်နော်အိမ်ကြီးမှာစားနေကြတယ်။သူ့အိမ်ကြီးမှာဆိုတလား9000တစ်ပိန့်ချင်းမလို့ဒီပြေးစားတာသူ။မတတ်နိုင်တဲ့လူကြီးကြတော့ဒုက္ခတွေစခန်းမှာအဲနေရီဖုန်ကြောင်းတို့မှာနေရတဲ့ဆွေမျိုးအိမ်ကြီးမှာတည်နေရတာရှိတယ်။မျိုးပေါ်မှာတော့တစ်ပေါင်းဝန်းကျင်တော့ရှိမယ်။နေမှာဆိုရင်အကုန်လုံး3000ကျော်လေးပါမှရှိမယ်။မနေဒီတပည့်တွင်ချင်းနေဆိုရင်ဒီတပည့်တွင်မှာဆိုရင်ဒီကောင်ကတော့တူတော့
တာစီရီတင်းမှနေတဲ့ခိုင်မြောက်ပိုင်းကမြို့နယ်ရှိခုနဲ့ရှင်းပြည်နယ်ပလောဝဲမြို့နယ်တို့ကိုပြီးခဲ့တဲ့ရက်ပိုင်းကအင်တာနက်ဖြတ်တောက်ထားတာကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်လာနေပြီးဒေသခံတွေပို့ပြီးတော့ဒုက္ခရောက်နေတယ်လို့နိုင်ငံရေးလေးလာသုံးသပ်သူတွေကပြောဆိုကြပါတယ်ခင်ဗျာ
မြန်မာ မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
American တန်ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကဏ္ဍသုတဆုံလေး American တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ19 kHz 15453ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင်။အခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မုံကပြောပြပေးပါဦးမယ်ရှင်။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်သေဆုံးသူအရေအတွက်တနေ့တခြားတိုးနေချိန်မှာရောဂါကူးစက်ပြန့်နှံ့မှုဟာပြည်သူတွေရင်ဆိုင်နေရတဲ့စစ်ပွဲဖြစ်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားလိုက်ပါတယ်။ပြည်သူတွေရင်ဆိုင်နေရတဲ့ပိုးကူးစက်ပြန့်နှံ့မှုစစ်ပွဲကိုတားဆီးကာကွယ်နိုင်ဖို့တနိုင်ငံလုံးကအင်းနဲ့အားနဲ့အသေးချာတင်းတင်းကြပ်ကြပ်ဆောင်ရွက်နေတယ်ဆိုတော့သမ္မတရှီရဲ့အပြောကိုအစိုးရပိုင်ရှင်းဟွာသတင်းမှာဖော်ပြခဲ့ပါတယ်။ပိုးစတင်ကူးစက်တဲ့ဟူပေပြည်နယ်မှာတောက်ကြနေစောပိုင်းအထိသေဆုံးသူနောက်ထပ်69ယောက်ရှိခဲ့တာမို့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူတရုတ်နိုင်ငံမှာ630ရှိနေပါပြီ။ပိုးကူးစက်တာကလည်းစုစုပေါင်းမှာ3000ကျော်သွားပါပြီ။ဂျပန်နိုင်ငံယိုကိုဟာမာစိတ်ကန်းမှာတီးတန့်ခွဲပြီးတော့စောင့်ကြည့်နေတဲ့အပျော်စီးသင်္ဘောပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ40ယောက်ထပ်ပြီးတော့တွေ့ရှိခဲ့တယ်လို့ဂျပန်တာဝန်ရှိသူတွေကဒီကနေ့ပြောကြားပါရတယ်။ခီးတဲ့စုစုပေါင်း3900လောက်တင်ဆောင်ထားတဲ့အဲ့ဒီသင်္ဘောကြီးပေါ်မှာအခုဆိုရင်ယောဂါပိုးကူးစက်ခံထားရသူ61ယောက်ရှိသွားပါပြီ။ရေမန်နိုင်ငံမှာအဝေးထိန်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်မှုအတွင်းအယ်ခိုင်ဒါခေါင်းဆောင်တယောက်သေဆုံးသွားတယ်ဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့ကအတည်ပြုခဲ့ပါတယ်။အမေရိကန်ရဲ့အကြမ်းဖက်မှုတံပြန်စစ်ဆင်ရေးအတွင်းမှာအာရဗျကျွန်းဆွယ်ဒေသအယ်ခိုင်ဒါအဖွဲ့ကိုတီထောင်ခဲ့သူခေါင်းဆောင်ကာစင်အယ်ရီမီကိုတုံ့တန်နိုင်ခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။သူဟာအယ်ခိုင်ဒါအဖွဲ့ခေါင်းဆောင်အေမန်အယ်ဇဝါဟာရီရဲ့လက်ထောက်လည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအိုင်အိုဝါပြည်နယ်မှာတနင်္လာနေ့ကကျင်းပခဲ့တဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းရွေးချယ်ပွဲနောက်ဆုံးရလဒ်တွေအရထိတ်ကပြေးနေတဲ့ကိုယ်စားလှယ်နှစ်ယောက်ရဲ့ရလဒ်တွေထပ်တူနီးပါးတူနေပါတယ်။ဂျာတာဘရင်းနဲ့နှောင်းပိုင်းမှာထုတ်ပြန်တဲ့ရလဒ်တွေအရ South Bend မြို့တော်ဝန် Happy Buttigieg နဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders တို့အပြိုင်ဆိုင်ဖြစ်နေပါတယ်။ Pete Buttigieg က 26.2% ရာခိုင်နှုန်းရထားပြီးတော့ Bernie Sanders ကတော့ 26.1% ရာခိုင်နှုန်းနဲ့ရထားတာဖြစ်ပါတယ်ရှင်။
တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးခဲ့တာပါရှင်။အခုညနေစီစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့အစီအစဉ် PPChin Intercept 17နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. From Washington,